Apple ကုမ္ပဏီကထုတ်လုပ်တဲ့ဖုန်းအမျိုးအစားနှစ်မျိုးဟာပြိုင်ဘက်တရုတ်ကုမ္ပဏီတစ်ခုကထုတ်လုပ်တဲ့ဖုန်းအနေနဲ့အလွန်တူနေတာကိုတွေ့ရပြီးတဲ့နောက်အဲ့ဒီဖုန်းတွေကိုဘေကျင်းမြို့မှာရောင်းချခြင်းမပြုဖို့တရုတ်တရားရုံးတစ်ခုကအမိန့်ထုတ်ပြန်လိုက်ပါတယ် Apple ကတော့ဒီအမိန့်ကိုအယူခံဝင်နေတဲ့ဖုန်းတွေကိုဆက်လက်ရောင်းချနိုင်မယ်လို့ပြောပါတယ်တရုတ်နိုင်ငံရဲ့ညာနာပစ္စည်းဆိုင်ရာမိုဘိုင်းငွေခုံရုံးတစ်ခုကနေချမှတ်လိုက်တဲ့ဒီဆုံးဖြတ်ချက်ဟာ Apple အတွက်ဒုတိယအကြီးဆုံးဈေးကွက်ဖြစ်တဲ့တရုတ်နိုင်ငံမှာအကြီးမားဆုံးဥပဒေဆိုင်ရာအတားအဆီးဖြစ်လာတာပါ Apple ကုမ္ပဏီကထုတ်တဲ့ဖုန်းတွေဟာဟွာဝေးနဲ့ Xiaomi တို့လိုတရုတ်နိုင်ငံမှာဈေးကွက်ဝေဒူရထားတဲ့အမှတ်တံဆိပ်တွေရဲ့ရှင်ပြိုင်မှုမြင့်တက်လာတာကြုံနေရပါတယ်။ Apple ရဲ့ iPhone 6နဲ့ iPhone 6 Plus ဖုန်းတွေဟာတရုတ်ဖုန်းကုမ္ပဏီငယ်တစ်ခုဖြစ်တဲ့ Shenzhen Valley ကထုတ်တဲ့ 100C model ဖုန်းတွေနဲ့အလွန်ဆင်တူနေတယ်လို့ Beijing မြို့ခုံရုံးကနေအမိန့်ချမှတ်လိုက်တာပါ။ပြီးခဲ့တဲ့ April လကလည်း Apple ကုမ္ပဏီဟာသူ့ရဲ့ iBooks နဲ့ iTunes Movie ဝန်ဆောင်မှုတွေကိုရပ်နားလိုက်ရပြီးဒါဟာတရုတ်အာဏာပိုင်တွေကအမိန့်ချမှတ်ခဲ့တဲ့အဖြစ်အတွက်ဖြစ်တယ်လို့သတင်းတွေမှာဖော်ပြပါရှိပါတယ်။ကုမ္ပဏီအနေနဲ့ကတော့ဒီဝန်ဆောင်မှုတွေကိုမကြခင်မှာပြန်ဆနိုင်မှုမျှော်လင့်နေတယ်လို့ဆိုပါတယ်။